အစိုးရနဲ့ပြစ်ခတ်ရက်စဲထားတဲ့ကရင်ပြည်နယ်တွင်းမှာတော့မြေမြုံမိုင်းရှင်းလင်းမှုတွေကိုစတင်နေပါပြီ။မြေမြုံမိုင်းတွေကြောင့်မို့လုံခြုံစိတ်ချရမှုမရှိသေးတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်ကရင်ပြည်နယ်တွင်းမှာပြည်ထောင်ချေဆိုင် No Land Mines အဖွဲ့ကမြေမြုံမိုင်းဆိုင်ရာကြွမ်းကျင်သူ Andy Smith နဲ့အဖွဲ့ဟာဒေသခံကရင်လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြေမြုံမိုင်းရှင်းလင်းရေးတွေကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။အသေးစိတ်ကိုတော့ထိုင်းနယ်စပ်ကနေပြီးတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြည်တွင်းစစ်လက်နက်ကိုင်ပဋိပက္ခတွေကြားမှာနှစ်ပေါင်း60ကျော်ကြာခဲ့ပြီဖြစ်တဲ့ကရင်ပြည်နယ်တွင်းမှာစစ်ရဲနေရာတွေနဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမိုးရာသီမရောက်ခင်စတင်နိုင်ဖို့အတွက်စီစဉ်ခဲ့ကြတာပါ။နယ်မြေဒေသအခြေအနေနဲ့ကပ်ညီတဲ့မိုင်းရှင်းကိရိယာတွေကိုကရင်လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးပြင်ဆင်နေတဲ့အကြောင်းNo Land Mine အဖွဲ့ကပြည်ထောင်နိုင်ငံသားမြေမြုပ်မိုင်းဆိုင်ရာကျွမ်းကျင်သူ Andy Smith ကအခုလိုပြောပြပါတယ်
။ Started the project. We have Karen people who have been trained who are clearing mines inside Karen State. This machine is only to help them. Well, it's general no doubt.
ဒီလုပ်ငန်းကိုလှုပ်ဆောင်ဖို့အတွက်ကရင်ပြည်နယ်တွင်းမှာရှိတဲ့ကရင်အမျိုးသားတွေကိုသင်တန်းပေးထားပါတယ်။အခုလုပ်တဲ့ဆက်ဟာသူတို့ရဲ့လုပ်ငန်းကိုပုံမတွင်ကျအောင်တည်ထွင်ထားတဲ့ဆက်ဖြစ်ပြီးဘိုးချုပ်နာတာများနဲ့လည်းတွေ့ခဲ့ပါတယ်။သူ့ရဲ့သဘောထားတွေကိုလည်းရခဲ့ပါတယ်။ကရင်ငင်းရဲကောင်စီရဲ့သဘောတူညီချက်တွေလည်းရခဲ့ပါတယ်။ကျွန်တော်လှုပ်ဆောင်ခဲ့တာကတော့ကရင်လူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ထားတဲ့စာရွက်စာတမ်းတွေအစီရင်ခံစာတွေအရစိတ်ဝင်စားတဲ့အတွက်လာရောက်အလုပ်လုပ်ကင်ဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။ကရင်ပြည်နယ်အတွင်းကမိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေမှာသုံးမဲ့စိတ်ရန်နေရာတွေနဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမိုးရာသီမရောက်ခင်စတင်နိုင်ဖို့အတွက်နယ်မြေဒေသအခြေအနေတွေနဲ့ကပ်ညီတဲ့မိုင်းရှင်းကိရိယာတွေကိုလေယာ30အသေးစားထော်လာကြီးရင်မှာတက်ဆင်အသုံးပြုဖို့အတွက်ပြင်ဆင်နေကြပါတယ်။မြေမြုံမိုင်းဆိုင်ရာကျွမ်းကျင်သူ Andy Smith ရဲ့အတွေ့အကြုံတွေကတော့လက်တွေ့မိုင်းရှင်းရေးရှာဖွေရေးအစီအစဉ်လုပ်ငန်းစဉ်ရေးဆွဲခဲ့သူဖြစ်သလိုမိုင်းတွေကိုဆက်နဲ့ဘလို့ရှာမလဲဆိုတာကိုလေ့လာခဲ့သူလည်းဖြစ်ပါတယ်။ဒါအပြင်မိုင်းရှာဖွေရေးသင်တန်းမှာထိခိုက်ဒဏ်ရာမရအောင်စောင့်ရွက်မှုတွေနဲ့လုပ်ငန်းမှာကျွမ်းကျင်သူတဦးဖြစ်သလိုနိုင်ငံတကာမိုင်းလှုပ်ရှားမှုအဆင့်တန်းသတ်မှတ်ရေးအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။မိုင်းရှင်းလင်းပြီးတဲ့မြေကိုပြန်လည်အသုံးချဖို့အတွက်စီမံခန့်ခွဲရေးလုပ်နိုင်သူလည်းဖြစ်ပါတယ်။မိုင်းရှင်းလင်းရေးပညာရှင် Andy Smith ဟာနှစ်ပေါင်း20ကျော်အောင်မိုင်းရှင်းလင်းရေးအတွေ့အကြုံရှိတဲ့ပညာရှင်ဖြစ်ပြီးသူဟာအင်ဂိုလာ၊မိုဇမ်ဘစ်၊ဘော့စနီးယား၊ခရိုအေးရှား၊လစ်ဗျာ၊ကမ္ဘောဒီးယားနဲ့သီရိလင်္ကာနိုင်ငံတွေမှာမိုင်းရှင်းလင်းရေးဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။အခုမြန်မာနိုင်ငံကကရင်ပြည်နယ်အတွင်းမှာအသုံးပြုရမယ့်ရန်နိယဆက်ဟာသီရိလင်္ကာနိုင်ငံမှာတော့အတွေ့အကြုံကိုနမူနာယူထားတာဖြစ်ပြီးမြေမြုပ်မိုင်းတွေရှင်းလင်းသွားပြီးရင်လည်းဒီစိတ်ရန်နေရာတွေကိုဒေသခံတွေရဲ့လေယာဉ်လုပ်ငန်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပြန်ပြောင်းတက်ဆင်အသုံးပြုလို့ရအောင်စီစဉ်ထားတာဖြစ်တယ်လို့လည်းသူကပြောပါတယ်။ကရင်ပြည်နယ်အတွင်းကထွက်ပြေးလာတဲ့ဒုက္ခသည်တသိန်းကျော်ဟာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုလုံနေရဆဲဖြစ်ပြီးမိုင်းရှင်းလင်းမှုမရှိသေးပဲနေရရင်းကိုမပြန်လိုကြသေးဘူးဆိုပြီးဒုက္ခသည်တွေကပြောဆိုထားတာပါ။လက်ရှိမှာလဲပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေနေထိုင်ရနေရာတွေမှာမိုင်းတွေရှိနေသေးတဲ့အကြောင်းနဲ့မြမအစိုးရနဲ့ကရင်လက်နက်ကိုင်တွေထောင်ထားတဲ့မိုင်းတွေရှင်းလင်းမှုမလုပ်ရသေးပဲနဲ့ဒုက္ခသည်တွေကိုပြန်မပို့သင့်သေးဘူးဆိုပြီးကရင်လူခွင့်ရေးအဖွဲ့တွေကထုတ်ပြန်ထားတဲ့အစီရင်ခံစာတွေမှာလဲဖော်ပြထားပါတယ်။ The Landmine and Cluster Munition Monitor အဖွဲ့ရဲ့2013ခုနှစ်နိုဝင်ဘာလမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရမြန်မာနိုင်ငံဟာမြေမြုပ်မိုင်းထိခိုက်ဒဏ်ရာရတဲ့လူရေအများဆုံးရှိတဲ့နိုင်ငံတွေထဲကတတိယမြောက်ပါဝင်တဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားပါတယ်ရှင်။